ဂျပန်နိုင်ငံအိုကီနာဝါမြို့ကအမျိုးသမီးတဦးကိုအမေရိကန်ရေတပ်တပ်သားတွေကမရင်းပြူကျင့်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်ထွက်ပေါ်လာပြီးတဲ့နောက်ဂျပန်နိုင်ငံမှာရောက်ရှိနေတဲ့အမေရိကန်စစ်မှုထမ်းတွေအားလုံးညမထွက်ရဆိုတဲ့အမိန့်ကိုဂျပန်နိုင်ငံမှာရှိတဲ့အမေရိကန်တပ်ဖွဲ့များရဲ့အကြီးအကဲကအမိန့်ထုတ်ပြန်လိုက်ပါတယ်။ဂျပန်နိုင်ငံမှာတာဝန်ထမ်းဆောင်နေသူတွေကခေတ္တခဏရောက်ရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်တွေအားလုံးဟာည7နာရီကနေမနေ့9နာရီအတွင်းအပြင်မထွက်ရဆိုတဲ့အမိန့်ကိုတောက်ကြနေမှာဒုတိယဗိုလ်ချုပ်ကြီးဆာဗယ်တိုအဂျလီလာကပြောလိုက်ပါတယ်ညမထွေရမိန့်ဟာဂျပန်နိုင်ငံမှာတာဝန်ထမ်းဆောင်နေကြတဲ့တခြားအမေရိကန်နိုင်ငံသားတွေနဲ့တာမန်ပြည်သူတွေမတက်ဆိုင်ဘူးလို့ဒုတိယဗိုလ်ချုပ်ကြီးအန်ဂျလီလာကပြောပါတယ်အိုကီနာဝါကျွန်းတောင်ပိုင်းမှာအမေရိကန်ရေတပ်ဖွဲ့ဝင်2ယောက်ကအမေရိကန်ရေတပ်ဖွဲ့ဝင်2ယောက်ကိုရေတပ်ဖွဲ့ကကြာသပတေးနေ့မှာဖမ်းဆီးခဲ့ပါတယ်သူတို့ဟာအင်ကာနီမနဲ့စောစောပိုင်းမှာဒေသခံအမျိုးသမီးတဦးကိုလူနေတိုက်ခန်းခြံဝင်းတစ်ခုရဲ့အတွင်းမှာမရင်းပြူးကျင့်ခဲ့တယ်ဆိုပြီးတော့ဆွဆွဲထားပါတယ်